နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အမေရိကန်ကိုလာရောက်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့ဖိတ်ကြားချက်ကိုပို့ဆောင်ထားပြီးဖြစ်ကြောင်းအမေရိကန်ဆိုင်ရာမြန်မာသံတမန်ကြီးကအတည်ပြုပြောဆိုပါရယ်လူသားရေးမြင့်ဖွံ့ဖြိုးရေးကိစ္စကိုအဓိကထားဆွေးနွေးမယ်အမေရိကန်အာဆီယံအထူးထိပ်သီးဆွေးနွေးပွဲကနေမြန်မာနိုင်ငံအနေနဲ့ပါရီမျှော်လင့်နိုင်ပါတယ်မတ်သိန်ကီထိုက်ကစူးစီးတင်ပြမှာပါရှင
်အမေရိကန်ပြည်ထောင်စုမှာကျင်းပဖို့ရှိတဲ့အမေရိကန်အာဆီယံအထူးထိပ်သီးစည်းဝေးပွဲကိုတက်ရောက်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖိတ်ကြားထားတာပါဒီဖိတ်ကြားချက်ကိုတော့ပြီးခဲ့တဲ့သတင်းပတ်ထဲနေပြည်တော်ကိုပို့ထားပြီးဖြစ်ကြောင်းအမေရိကန်ဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်လင်းက VOA ကိုအတည်ပြုပြောဆိုပါတယ
်အမေရိကန်သမ္မတထရန့်ပါနေပြီးတော့အာဆီယံခေါင်းဆောင်တွေကိုဖိတ်ကြားထားတဲ့ကိစ္စကတော့ပြီးခဲ့တဲ့နှစ်ဘန်ကောက်မှာကျင်းပတဲ့နိုဝင်ဘာလကဘန်ကောက်မှာကျင်းပတဲ့အာဆီယံထိပ်သီးစည်းဝေးမှာသူ့ရဲ့ကိုယ်စားတက်တဲ့အမျိုးသားလူချုပ်ရင်းဆရာရှိရောဘတ်အိုဘရိုင်းယန်နေပြီးတော့အာဆီယံခေါင်းဆောင်တွေကိုသူကနေပြီးတော့ဖိတ်ထားတဲ့ဖိတ်ကြားထားတဲ့ဖိတ်စာကိုနဲ့ပတ်သက်တဲ့ကိစ္စဖြစ်ပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အမေရိကန်ဝါရှင်တန်မှာခြေစိုက်တဲ့အာဆီယံသံအမတ်တွေကိုလည်းအင်ဗျူရောကအရာရှိကြီးကံရေတော့ကိုယ့်ရဲ့နေတော့ကျွန်တော်တို့ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့အမေရိကန်ဘက်ကလေးထားတယ်အာဆီယံဘက်ကနေပြီးတော့တုံ့ပြန်မျိုးမှုကိုသူတို့စောင့်မျှော်နေပါတယ်ဆိုပြီးတော့ကျွန်တော်တို့ပြောပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကတော့နေပြီးတော့တော့တင်ပို့ပြီးနေပြီးတော့ပြန်ကြားချက်တွေကိုကျွန်တော်တို့စောင့်နေပါတယ
်အမေရိကန်နဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကြားချင်းပါမယ်အထူးထိပ်သီးဆွေးနွေးပွဲမှာတော့လူသားရင်းမြစ်ဖွံ့ဖြိုးရေးကိုအဓိကထားဆွေးနွေးမှာဖြစ်တယ်လို့လဲအမေရိကန်ဆိုင်ရာမြန်မာသံမတ်ကြီးဦးအောင်လင်းကပြောပါတယ
်ကျွန်တော်တို့ကိုအင်ဗျူတော်ကနေပြီးတော့ရှင်းပြခဲ့တဲ့တော့အခုနှစ်လာမဲ့US ASEAN Special Summit ရဲ့သူအဓိကဆွေးနွေးမယ့်ကိစ္စအားတဲ့ Human Capacity Human Development ကိစ္စနဲ့ပတ်သက်ပြီးတော့ပြောတာဖြစ်ပါတယ်တဲ့ဆိုလိုတာကတော့အမေရိကန်နိုင်ငံဆိုလို့ရှိရင်ဒီလူသားရေးမြစ်ဖွံ့ဖြိုးတိုးတက်မှုအတွက်ကိုသူတို့အင်မတန်လေးထားတယ်ဆိုတဲ့ဟာကိုပြောမှာဖြစ်ပါတယ
်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးစကော့မာစီယကဇန်နဝါရီလ9ရက်နေ့ကရန်ကုန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးဌာနမှာအမေရိကန်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးအထူးဟောပြောချက်မှာတော့အမေရိကန်ဘက်ကမြန်မာနိုင်ငံအပေါ်အကူအညီတွေထပ်တိုးပေးမယ်အကြောင်းအခုလိုထည့်သွင်းပြောဆိုပါတယ်
Just last month, the president signed a new budget, which actually significantly increases our bilateral assistance to Myanmar. So we now provide more assistance to Myanmar than to any other country.
မြန်မာနိုင်ငံအတွက်အကူအညီအထောက်ပံ့နေတည်တည်တသာတိုးမြင့်ထားတဲ့အသုံးစရိတ်သစ်ကိုပြီးခဲ့တဲ့လတုန်းကပဲသမရလက်မှတ်ရေးထိုးခဲ့ပါတယ်။ဒါကြောင့်လည်းအခုဆိုရင်အခြားအရှေ့အာရှအရှေ့နဲ့တောင်အာရှနိုင်ငံတွေထဲမှာမြန်မာနိုင်ငံကိုအကူအညီတွေပို့ပြီးပေးနိုင်မှာဖြစ်ပါတယ်။အသစ်ထောက်ပံ့ကူညီတဲ့ရန်မုံငွေမှာဆိုရင်လက်ရှိအစည်းအဝေးကိုဆက်ပြီးဆောင်ရွက်မဲ့အပြင်ပညာရေးကဏ္ဍတွေပါတိုးချဲ့နေပါတယ်။အကြသေးခင်ကပဲလင်ကွန်ပညာတော်သင်စုအစည်းအဝေးလို့ခေါ်တဲ့အစည်းအဝေးတစ်ခုစတင်ခဲ့ပြီးမြန်မာကျောင်းသားတရားကိုအမေရိကန်ပြည်ထောင်စုမှမဟာပွဲတင်ကြဖို့ဆေလွတ်မှာဖြစ်ပါတယ်။ဒီလူတရားကိုပညာသင်စေအပြည့်အဝကြားခံမှာဖြစ်ပါတယ်။နောက်ပြီးဒီမှာအင်္ဂလိပ်စာလာပြီးတင်ကြပေးဖို့အတွက်အမေရိကန်ကနေ Peace Corps အဖွဲ့ဝင်40ဒါမှမဟုတ်55ယောက်ပေါင်မဲ့အဖွဲ့တခုဒီလာထဲမှာပဲရောက်လာဖို့ရှိပါတယ
်လက်ရှိမှာတော့မြန်မာနိုင်ငံတွင်းကမြို့တချို့မှာအင်္ဂလိပ်စာတင်ကြားပေးနေတဲ့ American Peace Corps အဖွဲ့ဝင်90ကျော်ရှိနေပြီးဒီအစည်းအဝေးကနှစ်နိုင်ငံလုံးအတွက်အကျိုးရှိစေတယ်လို့လည်းတန်မတ်ကြီးကပြောပါတယ်ဒါအပြင်မြန်မာနိုင်ငံတွင်းမှာတာဝန်သည့်ရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့ American ကုမ္ပဏီတွေကိုအစိုးရကဆက်ပြီးတိုက်တွန်းအားပေးနေကြောင်းလည်းတမ်မတ်ကြီးမာစီရဲ့ကရန်ကုန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးဌာနအထူးဟောပြောချက်မှာထည့်သွင်းပြောပါတယ်။အမေရိကန်ဆိုင်ရာမြန်မာတမ်မတ်ကြီးဦးအောင်လင်းကတော့အမေရိကန်ရဲ့အကူအညီကိုကြိုဆိုတဲ့အကြောင်းပြောပါတယ
်။မြန်မာနိုင်ငံကတော့အမေရိကန်ပြည်ထောင်စုဟာဆိုလို့ရှိရင်အရေးကြီးတဲ့နိုင်ငံဖြစ်တယ်။မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုဒီမိုကရေစီဖွံ့ဖြိုးတိုးတက်မှုမှာလည်းအမေရိကန်နိုင်ငံဆိုလို့ရှိရင်အများကြီးကျွန်တော်တို့ကိုထောက်ပံ့ပေးနိုင်တယ်လို့ကျွန်တော်ယူဆပါတယ
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအာဆီယံထိပ်သီးညီလာခံကို2018ခုနှစ်နဲ့2019ခုနှစ်မှာမတက်ရောက်ခဲ့ပဲ အခု2020ပြည်နှစ်မှာအမေရိကန်အာဆီယံအထူးထိပ်သီးအစည်းအဝေးကိုပထမလေးလာတာအတွင်းအမေရိကန်မှာကျင်းပဖို့ပြီးခဲ့တဲ့2019ခုနှစ်တုန်းကသူ့ရဲ့လုံခြုံရေးအကြံပေးပုဂ္ဂိုလ်ကနေတဆင့်အာဆီယံခေါင်းဆောင်တွေကိုဖိတ်ကြားထားတာလည်းဖြစ်ပါတယ်။